မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တိုင်ရဲ့2018ခုနှစ်စက်တင်ဘာလ18ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေ 9.2925 ရုပ်ကနေတိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့မိုက်ဤတန့်စင်နဲ့အတူကြီးညားမှာပါလိန်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ဆွဆွဲခံထားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားသူကက်ဗနော့နဲ့ဆွဆွဲသူအမျိုးသမီးတို့ကိုလွှတ်တော်ကော်မတီရှေ့မှောက်ကြားနာမှာပါ။ဩဇာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေထွက်ဖို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေကပြောလိုက်ပါတယ်
။ Democracy requires a government that accepts scrutiny. It depends on leadership.
ကုလစုံစမ်းရေးအဖွဲ့ခေါင်းဆောင်မာဇူကီဒါရုစ်မှပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့အတူမြန်မာစစ်ကောင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးရေးတောင်းဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အပိသက်အစီရင်ခံစာပေါ်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ရဲ့တုံ့ပြန်ချက်နဲ့ကရင်ပြည်နယ်ဖအံမြို့အကျဉ်းထောင်တွေကနေထွက်ပြေးလွတ်မြောက်သွားတဲ့အကျဉ်းသားတွေပြန်လည်ဖမ်းဆီးရမိတဲ့နောက်ဆုံးသတင်းနဲ့အတူရွှေဝါရောင်တော်လန်ရေး17နှစ်မြောက်အခမ်းအနားစတဲ့သတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မအီသန်စင်တို့ကပြောပြပေးပါအောင်ရှင်
။ American တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်တင်သွင်းခံထားရသူ Brett Kavanaugh နဲ့လွန်ခဲ့တဲ့နှစ်30ကျော်ကသူအထက်တန်းကျောင်းသားဘဝမှာလိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့ဆွဆွဲထားတဲ့အမျိုးသမီးတို့ကိုလာမဲ့သတင်းပတ်ထဲအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာကြားနာမှာဖြစ်ပါတယ်။လက်တလောဆွဆွေးချက်တင်တဲ့ပတ်သက်ပြီးအပြည့်အဝပွင့်လင်းမြင်သာမှုရှိရေးအတွက်အများပြည်သူရှေ့မှောက်မှာလာမဲ့တနင်္လာနေ့ကြားနာမယ့်အကြောင်းကော်မတီဥက္ကဋ္ဌချက်ဂလတ်စလီကကြေညာချက်မှာပြောဆိုထားပါတယ်။ကော်မတီတဲက Republican တွေကတော့ကက်ဗနော့ရဲ့အမည်စင်တင်သွင်းမှုကိုရှေ့ဆက်ဆောင်ရွက်နိုင်ဖို့အတွက်အစိုးဆုံးဒီသတင်းပတ်ကြားသပြီးနေ့လောက်မှာမဲခွဲနိုင်ဖို့မျှော်လင့်ခဲ့ကြတာပါ။ကေဗနော့နဲ့သူ့ကိုဆွဆွဲထားတဲ့အမျိုးသမီးတို့နဲ့ကော်မတီအဖွဲ့ဝင်တွေကြားတယ်လီဖုန်းဆက်သွယ်မေးမြန်းပြီးဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနိုင်တယ်လို့ Republican ခေါင်းဆောင်တွေကအကြံပြုခဲ့ကြတာပါ။ဒါပေမဲ့လည်းအပြည့်အဝကြားနာဖို့ Republican တချို့အပါအဝင်ဝိုင်းဝန်းတောင်းဆိုမှုတွေကများလာလာကြောင်းလစ်လျူရှုလို့မရတဲ့အခြေစိုက်သွားပါတယ်။သမ္မတ Donald Trump ကတော့သူ့အမည်စင်းတင်သွင်းထားတဲ့ကေဗနော့ဘက်ကရက်တီပါတယ်ကဗနော့ရဲ့သမိုင်းကြောင်းမှာမှဲတဲ့ပေါက်တောင်မစွန့်ထင်းဘူးဘူးလို့သမရထရန့်ကပြောပါတယ်။လွန်ခဲ့တဲ့နှစ်30တုန်းကဆယ်ကျော်သက်မိန်းကလေးကိုလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုကဗနော့ဘက်ကလည်းအပြင်းထန်ညှဉ်းဆန်းထားပါတယ်ရှင်။
အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်တဲ့ဆိုတဲ့ဆွဆွဲမှုတွေပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်ဆက်နေတဲ့ဆာရွက်ဆာတန်းတွေကိုလှုပ်ဝက်ဖြစ်ကန့်သက်ထားချက်ကိုပယ်ဖြတ်ပေးဖို့အမေရိကန်သမ္မတထရမ့်ကအမေရိကန်တရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်။သမ္မတထရမ့်မဲဆွေစည်းရုံးရဲ့အဖွဲ့အကြံပေးဟောင်းကာတာပေ့ချ်ကို FBI ရဲ့စောင့်ကြည့်မှုတွေအပါအဝင်အမေရိကန်တရားရေးဌာနရဲ့ထိတ်တန့်အကြီးကဲဘရုစ်အိုကို FBI ကမေးမြန်းထားတဲ့အစီအခံစာတွေကိုလည်းလှုပ်ဝက်မဟုတ်ဘဲနဲ့ပြည်သူတွေကြည့်နိုင်တဲ့အချက်အလက်တွေဖြစ်အောင်ပြောင်းလဲဖို့လှုပ်ဆောင်ရမှာဖြစ်တယ်လို့အင်ဗီရောပြောခွင့်ရဆာရက်ဆန်ကပြောဆိုလိုက်ပါတယ်။ on her Peter the Show House Christopher Steele နဲ့အဆက်အသွယ်ရှိတဲ့သူဖြစ်ပါတယ်။ The Show House Steele ဟာရာဇဝတ်မှုမကင်းတာဒါမှမဟုတ်အချက်ရစီနိုင်တဲ့အချက်လက်တွေနဲ့သမ္မတ Trump ပေါ်မှာရုရှားကအကြက်ခံထားကောင်းထားနိုင်တယ်ဆိုပြီးတော့ဆွဆွဲထားတဲ့အစီရင်ခံစာစာဆောင်ကိုလည်းပြုစုခဲ့သူလည်းဖြစ်ပါတယ်။အလုပ်ထုတ်ခံလိုက်ရတဲ့ FBI အကြီးကဲ James Comey, FBI ဒုအကြီးကဲ Andrew McCabe, FBI ထောင်လိုင်းရေးဟောင်း Peter Stocks နဲ့ FBI ရှိနေဟောင်း Lisa Page တို့ရဲ့ရုရှားအရေးနဲ့ဆက်ဆက်တဲ့ဖုန်းမက်ဆေ့ချ်စာတွေအလုံးအပါအဝင်တခြားစာရွက်စာတမ်းတွေကိုလည်းလှုပ်ဝက်အဖြစ်ကန့်သက်ထားရကနေပယ်ဖြတ်ပေးဖို့ပြောဆိုသွားတာပါ။ပွင့်သိမ်းမြင်သာမှုပိုရှိစေဖို့ရည်ရွယ်ချက်နဲ့သမ္မတထရမ့်မှာဒီလိုအမိန့်ချလိုက်တာဖြစ်တဲ့အကြောင်းအင်ပီရိုပြောခွင့်ကပြောပါရယ်။ဘာကြောင့်ဘယ်တော့မှလက်တွေ့ဆောင်ရွက်မလဲဆိုတာကိုတော့အသေးချာမသိရသေးပါဘူး
။ဒေါ်လာ200တန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောင်းမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်အပေါ်လက်တုံ့ပြန်ဆောင်ရွက်မယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါရယ်။နောက်သတင်းပတ်တနင်္လာနေ့စက်တမလ24ရက်နေ့မှာစတင်တက်ရောက်မဲ့အမေရိကန်ရဲ့အကောက်ခွန်အသစ်စီးချက်မှုမှာတော့ဆေးရဂိုင်နှုန်းအခွန်ကောက်ခံမှုနဲ့ဆမှာပါ ဒါပေမဲ့လို့လဲ2019ခုနှစ်ဇန်နဝါရီလတရက်နေ့အရောက်မှာတော့အခွန်ကို25ရာခိုင်နှုန်းအထိတိုးမှာဖြစ်ပါတယ်အမေရိကန်သမ္မတကအခွန်ကောက်ခံမှုအသစ်တရချက်မှတ်တဲ့အကြောင်းကြေညာချက်ထဲမှာတော့တရုတ်အပေါ်သတိပေးထားပါတယ်တကယ်လို့တရုတ်ဘက်ကအမေရိကန်လယ်သမားတွေဒါမှမဟုတ်လဲအမေရိကန်ကုန်ထုတ်လုပ်ငန်းတွေအပေါ်လက်တုံ့ပြန်လာမယ်ဆိုရင်အမေရိကန်တို့ဘက်ကနောက်ထပ်ဒေါ်လာ268ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်မှာအခွန်ကောက်ခံမဲ့တတိယအဆင့်လုပ်ငန်းစဉ်ကိုချက်ချင်းအကောင့်ထဲပို့မယ်လို့သမ္မတထရန့်ကပြောဆိုထားတာပါသွင်းကုန်တွေအပေါ်အခွန်တိုးကောက်ခံတာကြောင့်ကမ္ဘာအကြီးဆုံးအမေရိကန်စီးပွားရေးကိုမြင့်တင်ပေးရရောက်တယ်လို့လည်းသမ္မတထရန့်ကတွစ်တာမှာရေးသားခဲ့ပါတယ်ရှင်
ဘရင်ကန်ပြည်သူအရှိတောင်ဘက်ကမ်းရိုးနဲ့တခြားကုန်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ Hurricane Monsoon Florence တောင်ဒေသတော်တော်များများမှာမိုးကြီးပြီးတော့ရေကြီးရေလျှံနေသလိုနောက်ထပ်ရေကြီးမှုတွေလည်းကြေကြေပြန့်ပြန့်ဖြစ်လာဦးမယ့်အနေအထားမှာရှိတယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ Virginia, Vermont နဲ့ New Hampshire ပြည်နယ်တွေမှာအင်္ဂါနေ့ထိရေကြီးနိုင်တဲ့အကြောင်းသတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကပြင်းအားအဆင့်1ရှိတဲ့ Florence Hurricane မုန်တိုင်းဝရောက်တိုက်ခတ်သွားတဲ့မြောက် Carolina မှာတော့ရက်ပေါင်းများစွာမိုးရွာခဲ့တာကြောင့်မိုးရေချိန်35လက်မအထိရောက်သွားခဲ့ပါတယ်။မြောက် Carolina ပြည်နယ်အုပ်ချုပ်ရေးမှူး Ray Cooper ကမုန်တိုင်းကြံကိုဆွေးရဆုံခံရတဲ့ပြည်နယ်အရှိပိုင်းကလမ်းတော်တော်များများခုထိအသုံးပြုလို့မရသေးဘူးလို့လည်းပြောပါတယ်။အရေးပေါ်ဖွဲ့ကလိုအပ်တာတွေဆောင်ရွက်နေတာနဲ့အမျှမလို့ဟဖဲနဲ့လမ်းပေါ်မထွက်ကြဘူးကိုလည်းပြည်နယ်အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်။ကြိုတင်ပြင်မှုတွေနဲ့သတင်းတပတ်ကျော်မုန်တိုင်းတန်ခံရပြီးတော့ပြည်နယ်တွင်းကဒေသတော်တော်များများအလွန်ပျက်စီးခဲ့ရသလိုလာမယ့်ရက်တွေဒီလေရေဆက်ပြီးတော့ကြီးနေအောင်မှာဖြစ်တယ်ဆိုပြီးတော့အုပ်ချုပ်ရေးမှူးကပြောပါတယ်အခုတော့ Florence ဟာအပူပိုင်းလွန်မုန်တိုင်းအဖြစ်တနားရီကို22မိုင်၄တိုက်နှုန်းနဲ့တိုက်ခိုက်နေပါတယ်တင်းလာနေနောက်ပိုင်းမှာ Richmond Virginia မှာလေဆင်နှမောင်းတော်တော်များများတိုက်ခတ်သွားတာကြောင့်လူတစ်ယောက်ထက်မနည်းသေဆုံးခဲ့ရပါတယ် Florence မုန်တိုင်းကြောင့်မြောက် Carolina မှာလူပေါင်း32ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဩဇာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေဖယ်ရှားပေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲဆိုနိုင်ရေးတောင်းဆိုထားတဲ့မြန်မာဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အပိသက်အစဉ်ခံစားမှာအခုလိုဖော်ပြတာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်မပါသင့်တော့ဘူးလို့စာမျက်နှာ400ကျော်ပါကုလသမဂ္ဂရဲ့အစိုးရခန်းစားကဖော်ပြပါတယ်မြန်မာနိုင်ငံရေးကနေတက်မတော်ကိုဖဲထုတ်နိုင်ရေးအရက်ဖက်ခေါင်းဆောင်ပိုင်းကဆောင်ရွက်ရမယ်လို့လည်းစီရင်ခန်းစားမှာပြောဆိုထားပါတယ်လူမျိုးရုံးတပ်ဖြတ်မှုအတွေ့မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လှိုင်အပါအဝင်စစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးနိုင်ရေးအတွက်ဆောင်ရွက်ကြဖို့ကိုလည်းနိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်မြန်မာစစ်တပ်ဘက်ကတော့အမှားအယွင်းမလုပ်ခဲ့ဘူးလို့ညင်းဆိုထားတာပါပြီးခဲ့တဲ့နှစ်ဩဂုတ်လမှာလုံခြုံရေးစခန်းတွေအပေါ်စီးနှင်းတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာအချက်ဖက်သမားတွေကိုရှင်းလင်းလာတာဖြစ်တယ်လို့စစ်တပ်ဘက်ကပြောဆိုထားပါတယ်ဒါပေမဲ့လို့လဲကုလသမဂ္ဂစုံစမ်းရေးမှုတွေကတော့စစ်တပ်ဘက်ကလိုရာထက်ပိုပြီးအင်အားအလွန်အကျွံသုံးခဲ့တယ်လို့ထောက်ပြတာပါမြန်မာတပ်မတော်ကိုပြန်လည်ဖွဲ့စည်းဖို့လက်ရှိခေါင်းဆောင်မှုကိုပြောင်းလဲရင်းနဲ့စကြရမယ်လို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောပါတယ်အရက်ဖက်အာဏာပိုင်တွေအနေနဲ့စစ်တပ်ရဲ့ဆောင်ရွက်ချက်တွေအပေါ်ဩဇာမညောင်းမှုဆိုတာကိုလည်းကုလအစိုးရခန်းစားမှအသိအမှတ်ပြုဖော်ပြထားပါတယ်ဒါပေမဲ့လည်းသူတို့ရဲ့လုပ်ရက်နဲ့ပြက်ကွက်မှုတွေကရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်လို့လည်းပြောဆိုထားပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံသလိုကုလသမဂ္ဂရဲ့အစိုးရခန်းစားကိုလည်းပေးချထားပါတယ်ရှင်
မြန်မာကိုရီးယားနိုင်ငံပြည်ရဲမျိုးတော်မှာကိုယ်စားလှယ်အရောက်နေရာနေပါနဲ့တူရောက်ရှိနေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ထိပ်သီးတွေ့ဆုံပွဲပထမနေ့ကိုဒီကနေ့မှာကျင်းပပြီးစီးခဲ့ပါတယ်။ဒီဆွေးနွေးပွဲဟာဆိုရင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဒီနှစ်ထဲမှာတတိယအကြိမ်မြောက်မျက်နှာချင်းဆိုင်တွေ့ဆုံတာဖြစ်ပေမဲ့လည်းပြည်ရဲမှာထိပ်သီးဆွေးနွေးပွဲကျင်းပတာကတော့ဒါကပထမဆုံးအကြိမ်ဖြစ်တဲ့အကြောင်းတောင်ကိုရီးယားပြောခွင့်ရယွန်ယောင်ချန်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားကိုယ်စားလှယ်တွေကိုလည်းမြောက်ကိုရီးယားထိပ်တန်းအကြီးအကဲတွေအတွက်သာဖြောပြေးတီးမောင်း လေးရှိတဲ့စစ်တပ်ဘင်ကီယာဖွဲ့ကကြိုဆိုခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ကိုရီးယားနိုင်ငံကောင်ဆောင်တွေအနေနဲ့ပျုံယမ်းမြို့ဆူနန်ပြည်ပြည်ဆိုင်ရာ၄စည်းရဲ့ကိုစွန်ဒီပေါ်မှာအတူရှင်ပြီးတော့လမ်းလျှောက်ပြီးတော့တောင်ကိုရီးယားသမ္မတကမြောက်ကိုရီးယားတပ်ကိုစစ်ဆေးတာတွေခါလဲအခုချိန်ဟာပထမဆုံးဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ရဲ့မြောက်ကိုရီးယားခီးစဉ်အဓိကရည်ရွယ်ချက်ကတော့ကိုရီးယားနိုင်ငံသားမှာလက်နက်ကိုပဋိပက္ခတွေကိုရှောင်ရှားဖို့အတွက်နဲ့ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေရော့ရင်းဖြည့်ရှင်းနိုင်မယ့်အရေးဆွေးနွေးဖို့လည်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့အမေရိကန်သမ္မတထရမ့်တို့နောက်တစ်ချိန်တွေ့ပြီးတော့နျူကလ িয়ার လက်နက်ဖြုတ်သိမ်းရေးကိုတိုက်တွန်းအားပေးဆွေးနွေးမှုတွေမလုပ်ဖဲနဲ့တော့မြောက်ကိုရီးယားဘက်ကနေပြီးတော့အနည်းမျိုးလက်နက်စွန့်အောင်မှာမဟုတ်ဘူးလို့လည်းတောင်ကိုရီးယားသမ္မတကပြောဆိုလိုက်ပါတယ်။
ရုရှားစစ်တပ်ရဲ့ဂင်းတောက်လေယာဉ်ကိုစီးရီးယားရဲ့လေကြောင်းရန်ကာကွယ်စနစ်ကပစ်ချခဲ့တာဟာဆိုရင်အစ္စရေးတိုက်လေယာဉ်ကလေယာဉ်မှုတွေရဲ့ရန်လိုတဲ့လောက်ရကြောင့်လို့ရုရှားကာကွယ်ဝင်ကြီးကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံလာတာခီယာပြည်နယ်တွင်မှာတိုက်ခတ်ခဲ့တဲ့အစ္စရေးတပ်ဖွဲ့ကစီးရီးယားရဲ့ဒုံးကျည်ရန်ကနေကာကွယ်တဲ့အနေနဲ့ရုရှားလေယာဉ်နောက်မှာပိုးအောင်ခဲ့တာလို့ရုရှားစစ်တပ်ပြောခွင့်ရကပြောဆိုသွားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်နေမတ်အီတန်စင်တို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ရချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလူခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောလိုက်ပါတယ်မြန်မာနိုင်ငံအခုရင်ဆိုင်နေရတဲ့အခြေအနေပေါ်စိတ်ရှည်တီးခံရမယ်ဆိုရင်ပြဿနာဖြေကိုမရနိုင်ပဲဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းလွဲသွားနိုင်တယ်လို့လည်းသတိပေးပါတယ်ဒီကနေ့ကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကသူတို့ရဲ့တွေးရှိချက်တွေအပေါ်တင်ပြအကြံပြုခဲ့တာပါကိုသားညွန့်ကဆက်ပြီးပြောပြပါမယ်
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ရချူပေါမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေနဲ့အကြံပြုချက်တွေပါတဲ့ဆက်မျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုအခုတည်ကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရကောင်စီညီလာခံကိုတင်သွင်းခဲ့တာပါလူခွင့်ရကောင်စီကဖွဲ့စည်းပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်စုဆောင်းရေးအဖွဲ့ Fact Finding Mission ကနေတင်သွင်းတာဖြစ်ပြီးတော့အဲ့ဒီထဲမှာတော့2017ခုနှစ်ခရဲကစပြီးတော့မြန်မာစစ်တပ်ရဲ့လူခွင့်ရချူပေါမှုတွေကိုအသေးစိတ်မှတ်တမ်းတင်ထားပါတယ်အထူးသဖြင့်တော့2016ခုနှစ်နဲ့2018ခုနှစ်အတွင်းရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့လူညိုရေးစစ်ဆင်ရေးအတွင်းစုစုဝေါဝါလူခွင့်ချိုးဖောက်မှုတွေကိုအသေးစိတ်ပြုစုထားပါတယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုလုံးဝပြုပြင်ပြောင်းလဲဖွဲ့စည်းဖို့စစ်တပ်ရဲ့လက်ရှိခေါင်းဆောင်တွေကိုဖယ်ရှားပစ်ဖို့နဲ့မြန်မာတပ်မတော်ကိုနိုင်ငံရေးအခမ်းအနားအနေဖယ်ထုတ်ပြီးတော့အရက်ဖက်အုပ်ချုပ်မှုအောက်မှာထားဖို့ဆိုပြီးတော့အစိုးရကမှအကြံပြုတိုက်တွန်းပါတယ်။ဒီအတွက်မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံပြည်စည်းလုပ်ငန်းစဉ်ကိုပို့ပြီးတော့တုံးတက်တိုက်လုပ်ဖို့မြန်မာအစိုးရကိုအကြံပြုပါတယ်။ဒါ့အပြင်မြန်မာအာဏာပိုင်တွေအနေနဲ့ဝေဖန်ဆန်းစစ်မှုတွေကိုလက်ခံဖို့လိုပြီးတော့အခုဖြစ်နေတဲ့အခြေအနေတိုင်းဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဟာရပ်တန့်နေတယ်လို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်မာဆူကီဒရုစမာကလူခွင့်ကောင်စီကိုတင်ပြသွားပါတယ
် Democracy requires a government that accepts scrutiny it depends on leadership that actively combats
ဒီမိုကရေစီစနစ်မှာဆိုရစောင့်ကြည့်စစ်ဆေးမှုကိုလက်ခံဖို့လိုပါတယ်မုန်းစကားပြောဆိုတာတွေအနေနဲ့ရှိတဲ့မမှန်တဲ့ဖြန့်ဝေတာတွေပေါ်အသေးချောက်အေးအေးတွန့်ပြန်တဲ့ခေါင်းဆောင်မှုမျိုးဖြစ်ရပါမယ်။ခွဲခြားဆက်ဆံမှုမရှိဘဲအားလုံးတန်းတူအခွင့်အရေးရှိတဲ့ဥပဒေထိန်းခွင်မှုရှိရပါမယ်။ဒါတွေကိုကြည့်ရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခက်ခဲခဲခဲစတင်ခဲ့ရပြီးအခုဆိုရင်တော့ရပ်တန့်နေတဲ့အခြေအနေရောက်နေပါပြီ
။မြန်မာအစိုးရကြီးကဲတွေကတော့ရခိုင်မြောက်ပိုင်းအပါအဝင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခြေအနေတွေအပေါ်နားလည်ကြဖို့စိတ်ရှိသီးခံကြဖို့ကိုပဲပြည်တွင်းရောပြည်ပကိုပါတိုက်တွန်းနေတာပါ။ဒါပေမဲ့လည်းစိတ်ရှိသီးခံမှုဆိုတာဟာလက်ရှိပြဿနာတွေဖြေရှင်းမှုမှာအကူအညီမဖြစ်ရုံမကပဲနဲ့မြန်မာဒီမိုကရေစီရေးဆောင်ရမ်းမှုလမ်းလွဲအောင်လုပ်နေသူတွေအတွက်ပဲအကျိုးဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂစုံစမ်းရေးမှူးမာဆူကီဒရုစမာကသတိပေးပါတယ
် Repressive laws are being used to silence those that seek to scrutinize.We have verified instances of reprisals.
We have seen some of the people who have been arrested for illegal activities. We have seen some of the people who have been arrested for illegal activities. We have seen some of the people who have been arrested for illegal activities. We have seen some of the people who have been arrested for illegal activities. We have seen some of the people who have been arrested for illegal activities. We have seen some of the people who have been arrested for illegal activities. We have seen some of the people who have been arrested for illegal activities. We have seen some of the people who have been arrested for illegal activities.ရွင်ကြရီပေါ်အမုန်းစကားပြောဆိုမှုတွေလည်းတော်လေးရှိနေပါတယ်ဆိတ်ရှိတီးခတ်မှုဆိုတာနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်ထွန်းမှုကိုဘလုံးမထောက်ကူမဖြစ်စေပါဘူးဒါကိုလမ်းလွဲသွားအောင်လုပ်မဲ့သူတွေအတွက်ပဲအကျိုးဖြစ်စေပါလိမ့်မယ်
ကုလသမဂ္ဂလူ့ခွင့်ကောင်စီကဖွဲ့စည်းတဲ့မြန်မာနိုင်ငံဆိုင်ရာစုံစမ်းရေးအဖွဲ့ကိုမြန်မာအစိုးရကအသိအမှတ်မပြုပါဘူး။ပြည်တွင်းကိုလည်းလာရောက်ခွင့်မပေးပါဘူး။ဒါကြောင့်လည်းဒီအဖွဲ့ဟာအင်ဒီဂျင်းနိုင်ငံတွေကအခြေအနေတွေကိုတွားရောက်လေ့လာလူ့ခွင့်ရေးလှုပ်ရှားသူတွေအဖွဲ့တွေကိုခေါ်ယူတွေ့ဆုံနောက်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးတော့ပဲဒီအစီအစဉ်စာကိုပြုစုခဲ့ရတာပါ။ဒီအစီအစဉ်စာကိုမြန်မာသမ္မတထံပေးပို့ပြီးတော့မြန်မာသမ္မတရဲ့သဘောထားကိုရယူဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဒီအစီအစဉ်စာကိုတင်ပြတော့မြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့ဒီအစီအစဉ်စာဟာတစ်ဖက်သက်ဖြစ်တယ်ဆိုပြီးတော့လက်မခံပါဘူး။ဒီအစီအစဉ်စာကြောင့်မလို့ပြဿနာတွေဖြစ်ရှင်းရေးအစိုးရရဲ့ကျူးပန်းမှုတွေကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ဦးကျော်မိုးထွန်းကပြောသွားပါတယ်
။ The one-sided report of the FFN has only served to strengthen
ကုလစုံစမ်းရေးအဖွဲ့ရဲ့တစ်ဖက်သက်အစီအစဉ်ခံတာဟာအစိုးရရဲ့စိုးရိမ်မှုတွေကိုတိုးလာစေဖို့ပဲရှိပါတယ်။ရခိုင်ပြည်နယ်တွင်လူမှုသားစာတာရှိမှုကိုအနေရရှိတဲ့အပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုပါနှောက်ယှက်ဖြစ်စေပါတယ်
။ခုလိုမြန်မာနိုင်ငံတွင်းဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြည်တွင်းမှာအစိုးရအနေနဲ့လူမျိုးရေးတပ်ဖွဲ့တွေကိုကင်တွယ်အရေးယူသွားဖို့အစီအစဉ်မှာတိုက်တွန်းထားတဲ့အပြင်မြန်မာနိုင်ငံတွင်းမှာထိရောက်စွာမကင်တွယ်နိုင်မှုဆိုရင်တော့နိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူဖို့ကိုလည်းနိုင်ငံတကာကိုတိုက်တွန်းထားပါတယ်။နိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့အကောင်းဆုံးနေရာကတော့ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဖြစ်တယ်လို့လည်းအစီအစဉ်မှာကြံပြုထားပါတယ်ခင်ဗျာ။
ကိုတားညဦးပါရှင်အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်ဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးတောင်းဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အပိသက်အစီရင်ခံစာဟာအင်အားနည်းတဲ့နိုင်ငံတစ်ခုပေါ်ဝိုင်းမီဖိအားပေးရလို့ရဖြစ်ပြီးလက်မခံတဲ့အကြောင်းကိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်တဦးက VOA ကိုပြောပါတယ်ဒီကနေ့လူခွင့်ရေးကောင်စီညီလာခံကိုတင်သွင်းတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်တုံ့ပြန်ချက်တွေကို VOA သတင်းတောက်ကိုမိုးစောကတင်ပြပါမယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအရေးယူနိုင်အောင်လုံခြုံရေးကောင်စီကလွှဲအပ်ပေးဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်3ဦးပါဝင်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအပိသက်အစီရင်ခံစာကိုကုလသမဂ္ဂလုံခြုံရေးကောင်စီထံဒီကနေ့အင်ကာနေ့မှာတင်ပြလိုက်တာဖြစ်ပါတယ်။စာမျက်နှာ440ပါတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာမှာမြန်မာတပ်မတော်အကြီးအကဲနဲ့ထိတ်တန့်စစ်အရာရှိတွေအနေနဲ့လူမျိုးစုတစုကိုရှင်းလင်းဖယ်ရှားမှုနဲ့လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ယာစွေးမှုတွေရှိတယ်ဆိုပြီးဒီလိုယာစွေးမှုတွေအတွက်စုံစမ်းစစ်ဆေးဖို့တိုက်တွန်းထားတာဖြစ်ပါတယ်။တမရဟာဥပရိထက်မှာရှိနေသည့်မြန်မာနိုင်ငံမှာငင်းချဲရေးမရနိုင်ဘူးဆိုပြီးကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကပြောဆိုပါတယ်မြန်မာနိုင်ငံမြို့သားလူခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွယ်အောင်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့သူ့သဘောထားအမြင်ကိုအခုလိုပြောဆိုပါတယ
်အစိုးရကဒီအဲ့ဒီအစီရင်ခံစာကိုလက်မခံဘူးအဲဆိုတော့ပဲကျွန်တော်တို့ကတော့ထောက်ခံပါတယ်။အဲကျွန်တော်တို့လည်းဒါတော့သဘောမတူဘူးပေါ့လေ။အဲကျွန်တော်တို့ ICC ဝင်လာတာမဟုတ်ဘူး။အဲ Just Finding the Shinya လည်းကျွန်တော်တို့သဘောတူနေတာဖွဲ့တာမဟုတ်ဘူး။ဒါကျွန်တော်တို့ရဲ့အဲဒီပြချက်တွေကိုကျွန်တော်တို့ကလက်မခံဘူး။နောက်တစ်ခုကကျွန်တော်တို့နိုင်ငံရဲ့အကြီးအကဲတယောက်ကိုအခု ICC တင်တယ်ဆိုတော့လည်းကျွန်တော်တို့ကလည်းသဘောမတူပါဘူးခင်ဗျာ။အဲတော့သူတို့ဘက်ကဘယ်လိုပဲလုပ်လို့ပေါ့နော်။ကျွန်တော်တို့ကလည်း National Interest ပေါ့နော်။နိုင်ငံရဲ့အကျိုးစီးပွားကိုပဲကျွန်တော်တို့ကဥတည်ရမှာပေါ့။အဲဒီကြမ်းတဲ့သူနိုင်ငံကြိုးစည်းပွားတဲ့လက်မှတ်ခံပဲအဲဒီကျွန်တော်တို့ကလည်းဒီလိုလုပ်တာအဲတော့အင်အားနည်းတဲ့နိုင်ငံကိုအင်အားကြီးတဲ့သူတွေအစုပြီးဝိုင်းလုပ်ကြတော့ကျွန်တော်တို့အဲ့လိုယူဆတာပေါ့ဗျာ
Equality မြန်မာခေါ်လူခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးအခုလိုတုံ့တက်ပါတယ
်နိုင်ငံတကာဖိအားကအရင်ကထက်ပိုပြီးများလာပြီအရင်တော့ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပါဆိုပြီးတော့ပြောဆိုရချင်မလာရောမှုတွေပူးပေါင်းဆောင်ရွက်ရှိတဲ့အတွက်နောက်ထပ်အရှိညင်းသွားတဲ့တော်မျိုးရှိပါတယ်အဲ့တော့ဒီအချိန်မှာတော့ကျွန်တော်တို့ကတော့လက်ခံမှုမရှိဘူးမြင်းဆုံမှုနဲ့တော့တော်တော်လုံးဝမလုံလောက်ပါဘူးကျွန်တော်မြင်းဆုံမယ်ဆိုရင်တော့မှအဲ့ဆိုင်မှာမှတက်တည်ထောက်ပြဖို့ကျွန်တော်လိုအပ်နေတယ်ဒီအဆံမှုတွေကတကယ်မရှိပါဘူးဆိုတော့တက်တည်ကြခြင်းလက်ပြီးတော့စုံလက်စစ်စစ်နိုင်တဲ့အရာတွေကိုကျွန်တော်တို့ပူးပေါင်းလုပ်ဆောင်ပေးဖို့ဒါတွေကိုခွင့်ပြုဖို့အဲ့ဒါမျိုးဆက်နေတာပြန်ပြီးတော့တော်တော်ရှိရမယ်လို့ထင်ပါတယ်
မြန်မာအစိုးရကလည်းနိုင်ငံတကာကတန်တမာဟောင်းတွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေလုပ်ကိုင်နေပါတယ်။ဥအောင်မျိုးမင်းကတော့ဒီကော်မရှင်ရဲ့လှုပ်ဆောင်မှုတွေဟာနိုင်ငံတကာကလက်ခံနိုင်ပွဲမရှိဘူးလို့လည်းအခုလိုထောက်ပြပါတယ
်။နိုင်ငံတကာကတောင်းဆိုနေတာကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပါ။အခုလိုမျိုးအစိုးရကနေနိုင်ငံသားတွေပါဝင်နေဆိုတဲ့အခုတည်းကတော့မလုံလောက်တော့ဘူးကြ။
အဲ့တော့လည်းဆိုလူခွေစုံစမ်းစစ်ဆေးမှုကိုကျွန်တော်တို့ကလုပ်ဆောင်မယ်ဆိုရင်နိုင်ငံတကာရဲ့လုတ်ပိုင်ခွင့်နဲ့နိုင်ငံတကာရဲ့လုတ်ထုတ်လို့မျိုးရရှိပါတယ်။အဲ့တော့ခုနကတော့ကျွန်တော်တို့ဖွဲ့ထားတဲ့ဖွဲ့စုချင်းဒါဘာလို့မှလည်းညှို့ထုတ်ဖို့မဟုတ်ဘူးဆိုတော့ပြောကြားချက်ကလည်းကျွန်တော်တို့အပေါ်မှာနည်းနည်းလေးဆိုရင်အဲ့ဒါပဲဆိုတော့ကျွတ်လို့ရင်ကျွတ်လို့ရင်ကျွတ်လို့နဲ့လည်းညှို့ထုတ်ပြီးကျွန်တော်ပြောရမှာပဲဖော်ထုတ်ရမှာပဲ။ဒါပေမဲ့ဘာလို့မှလည်းညှို့မထုတ်ဘူးစုံစမ်းစစ်ဆေးမယ်ဆိုတော့ပုံစံမျိုးဖြစ်ချင်းကတော့သူရဲ့လုတ်ပိုင်ခွင့်ကိုလည်းတန်ပြားဖြစ်စေတာသူရင်စရာဖြစ်နေတာတကယ်နိုင်ငံတကာရဲ့ထောက်ပြချက်တွေကလည်းဒီချက်တွေပါဝင်နေတာကိုတွေ့ရပါတယ
်။နိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့တုံတုံပြီးထောင်ထောင်ချီတဲ့မွတ်စလင်ဒုက္ခသည်တွေအပေါ်ဆိုးဝါးရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးအစိုးရခန်းစာကဖော်ပြပါတယ်။မြန်မာဆိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိကြောင်းအမြဲတစေညှင်းဆိုထားပါတယ်။ပြည်ရင်းမှာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့နိုင်ငံတကာရဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးဗမလိုက်တဲ့မျှတတဲ့စုံစမ်းမှုတွေစတင်လှုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအတိအမှတ်မပြုဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ
်။ကုံမိုးစော်သတင်းပေးပို့ထားတာပါ။အခုဆက်ပြီးဖန်အကျင်းတောင်ကထွက်ပြေးလွမြောက်သွားတဲ့အကျင်းသားတွေပြန်လည်ဖမ်းဆီးရမိတဲ့အခြေအနေနောက်ဆုံးရသတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ဖအမျိုးအကျဉ်းဆောင်တွေကနေတနင်္ဂနွေနေ့ကထွက်ပြေးလွမြောက်သွားတဲ့အကျဉ်းသား42ယောက်အနက်ကဒီကနေ့နေကင်းပိုင်းထိ20ကိုအရှင်ဖမ်းဆီးရမိပြီးနှစ်ဦးကိုတော့အသေးရမိတယ်လို့ဖအံရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားတာပ
ါထွက်ပြေးခဲ့တဲ့အကျဉ်းသား42ယောက်ထဲကဒီနေ့ညပိုင်းအထိ20ကိုလက်ရဖမ်းဆီးမိပြီးနှစ်ဦးကတော့ဒဏ်ရာနဲ့ဆေးရုံမှာတည်ဆုံသွားခဲ့တာပါအသေးဖမ်းဆီးရတဲ့သူတွေထဲမှာဦးဆောင်သူလို့အစိုးရဘက်ကတန်လျာရရှိထားတဲ့ကျော်မိန်လာခေါ်အဆောင်လဲပါဝင်ပါတယ်။ကရင်ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြတ်မှုကဖမ်းဆီးရမိတဲ့အခြေအနေနဲ့လွတ်မြောက်နေသူတွေကိုဆက်လက်ရှာဖွေနေတဲ့အခြေအနေကိုအခုလို VOA ကိုပြောပါရစေ
။ဘူးချင်းကြီးဘူအောင်စာ22ယောက်ပြေးပါပြီ။အရှင်အား20အရှင်အား20ဆေးရုံရောက်မှပြေးတာ2။ဒါနဲ့ရောကျွန်တော်မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်အင်အား300ကျော်။တော့ကြီးကအုပ်ချုပ်ရေးအဖွဲ့တွေတော့တပ်မတော်စစ်ကြောင်းတွေပေါင်းပြီးတော့တော်လင်းပြီးတော့ရှာနေပါတယ်ခင်ဗျာ။ကရင်တပြည်နယ်လုံး
ဖမ်းဆီးရမိသူတွေဟာအကျဉ်းသား15ဦးအချုပ်သား9ဦးစုစုပေါင်း22ဦးဖြစ်တယ်လို့ကရင်ပြည်နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်နောက်ထပ်အကျဉ်းသား15ဦးနဲ့အချုပ်သား5ဦးစုစုပေါင်း20ကိုဖမ်းဆီးဖို့ကြံနေသေးတယ်လို့ဆိုပါတယ်ထပ်ပြေးခဲ့တဲ့အကျဉ်းသားတွေထဲမှာတရင်သားလက်နက်ကိုင်အဖွဲ့အစည်းဝင်ချိုးနဲ့လက်နက်မှုမွေးရေးစေဝါမှုတွေနဲ့ထောင်ချခံထားရတဲ့အကျဉ်းသားတွေပါဝင်ပါတယ်ထပ်ပြေးသွားသူတွေဟာထိုင်းနယ်စပ်တလျှောက်ကနေတစ်ဖက်နိုင်ငံဘက်ထပ်ပြေးသွားနေတာကြောင့်နေဆက်တလျှောက်ပိတ်ဆို့ရှာဖွေနေသလိုနေဆက်လုံခြုံရေးကိုတင်းကျပ်ထားတယ်လို့ဖအံဒေသခံတွေကဆိုပါတယ်လုံခြုံရေးအဖွဲ့ဝင်တွေနဲ့နေမြေကန်တက်မတော်သားတွေကပူပေါင်းပြီးလန်ဒါခိတ်တွေကိုပိတ်ဆို့ရှာဖွေဖမ်းဆီးနေပါတယ်ဖမ်းဆီးမိတဲ့အကျဉ်းသားတွေကိုကင်းပြီးနဲ့မြောက်ဝတီနဲ့လိုင်းဘက်မျိုးနယ်တွေအတွင်းမှာလုံခြုံရေးရဲတပ်ဖွဲ့တွေကဖမ်းဆီးမိခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ရရှိမြန်ခင်ရန်ကုန်တိုင်းဥပဒေချုပ်အပါအဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူချုပ်ဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာ NLD အစိုးရရဲ့အာဂတိလဲစားမှုတိုက်ဖြည့်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ဒါကြောင့်မလို့အစိုးရရဲ့အာဂတိလဲစားမှုတိုက်ဖြည့်ရေးဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲ။ဘာတွေလိုအပ်ချက်ရှိသလဲ။စသဖြင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923255554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရရှိနေကိုကြိုဆိုပါရစေခင်ဗျာ
ဒီကနေ့ညတိုင်းလေးလိုင်းစီစဉ်မှာထမှန်ပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါတယ်အခုဆက်ပြီးရွှေဝါရောင်တော်လှန်ရေး17နှစ်မြောက်အခမ်းအနားကျင်းပတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဒီကနေ့ရင်ဆိုင်နေရတဲ့အထွေထွေအကျပ်အတည်းတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်တာကြောင့်ဒီဖွဲ့စည်းပုံကိုဖျက်သိမ်းပြီးလူမှုဆန္ဒနဲ့ကိုက်ညီတဲ့အခြေခံဥပဒေတရပြင်ဆင်အစားထိုးနိုင်ရေးပြင်ဆင်ဖို့ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ရန်ကုန်သင်္ကန်းကျွန်းမြို့နယ်ကြိုက်ကစံဓမ္မပီယာကျောင်းမှာကျင်းပတဲ့ရွှေဝါရောင်တော်လှန်ရေး17နှစ်မြောက်အခမ်းအနားကြောင်းကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကုဇော်ထက်ကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လက်ရှိနိုင်ငံအခြေအနေအောက်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာသလိုဒီမိုကရေစီနဲ့လူ့အခွင့်အရေးတွေဆုံးရှုံးလာပြီးတိုင်းရင်းသားပြည်သူတွေရဲ့လူထုဘဝဆင်းရဲကြက်တဲမှုတွေအခြေအနေတွေရင်ဆိုင်နေရတဲ့အကြောင်းရှေးဝါရောင်တော်လိုင်းစက်တက်နှစ်ပြည့်အဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ကားတော်တွေကကြေညာချက်တစ်စောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အခမ်းအနားမှာမန္တလေးတောင်ခွင်မင်းကြီးကျောင်းကဆရာတော်ဦးကေလာတာကအခုလိုမိန့်ကြားပါဗျာ။
နိုင်ငံဟာဒီမိုကရေစီရပြီလို့လွတ်မြောက်သွားတာလူတို့လွတ်မြောက်ရင်းနဲ့ဒီမိုကရေစီရရဘယ်လိုလဲတခြားစီဒီမိုကရေစီစနစ်တိုင်းမှာလူတို့လွတ်မြောက်ရင်းကိုပေးထားရင်ပဲလို့ဥစားလူတို့လွတ်မြောက်ရင်းကိုလည်းလက်ရှိအချိန်မှာမကြိုးစားနိုင်ဘူးဆိုလို့ရှင်ဥစားတို့နိုင်ငံကပုံပြီးအာဏာရှင်နဲ့ဆူဝါးတဲ့စနစ်တစ်ခုပြန်ခံစားဒါလည်းဥစားတို့ကမ္ဘာနိုင်ငံအသီးသီးမှာပြန်ပူပေးဆက်ရဟန္တာကတွေပေးဆက်တယ်ဆိုတော့အတူတူပေးဆက်ရတာအဲ့တော့ပြစတဲ့နေရာမှာဥပမာဒီမိုကရေစီစနစ်ကိုရှင်းသန်းအောင်ဒီလူလူကောင်းဆောင်ရဲ့အပေါ်မှာတကယ်အားသာယုံကြည်ပြီးတော့မှဥပမာလူလုံးဆောင်မှုလို့ရယ်ဒါလူလူကောင်းဆောင်ပေါ်မှာဝိညာဉ်မှု
မကင်ကျောင်းကတစ္ဆဝါဒီဆရာတော်ဦးစံဒီမာကလည်းအခုလိုမိန်ကြားပါတယ
်ဒီလူလူကတော့သိခံပြီးတော့2008အဲဆုံးမဖြတ်သိမ်းနိုင်မှုဆိုရင်တော့ပြင်ဆင်ရေးပေါ့အဲသူတို့စောင့်စားနေကြတယ်ယုံကြည်တယ်ပေါ့အားကိုးတယ်ပေါ့အခုမိမိတို့တင်ပြောက်ထားတဲ့ဥစုဆိုရကိုယုံကြည်တယ်အားကိုးတယ်လုပ်ပြီးလိမ့်မယ်လို့လည်းပဲဦးစင်းတို့မျော်လင့်နေတာဒီနေ့အချိန်ဒီပဲဖြစ်လာဘူးဆိုရင်လည်းပြည်သူလူထုအနေနဲ့တရားသောနည်းနဲ့ပေါ့ညံ့တတ်တာရှီကံဥပဒေပြင်ဆင်ရေးသို့မဟုတ်ဖြတ်သိမ်းရေးကိုပြုလုပ်ကြမလဲဆိုတဲ့အမျိုးဒီနိုင်ငံရေးအင်အားစုတွေကလည်းပဲပြောလာလိမ့်မယ်အဲ့ဒီပုံမှာပြည်သူလူထုအနေနဲ့ပူးပေါင်းပြီးတော့ပါဝင်ဖို့ဦးစင်းတို့
2008ရှိဝါရောင်တော်လန်ရေးခေါ်တန်ကားလှုပ်ရှားမှုပါပခုတ်ကူမြို့မှာတန်ကားရောတပားကိုအာနာပိုင်ဒီဘက်ကရိုက်နှက်ခဲ့တဲ့အမှုနဲ့ပြည်သူတွေကစောင်းနေကြက်တဲပြီးကုံစိမ့်နှုံကြီးမြင့်မှုကိုတောင်းယူဖြည့်ရှင်းမှုတောင်းဆိုမှုတွေကိုအခြေခံပေါ်ပေါက်ခဲ့ရဖြစ်ပါတယ်ဒီလှုပ်ရှားမှုမှာရင်းနှီးပေးဆက်ခဲ့ရတဲ့နိုင်ငံရေးလမ်းစဉ်နဲ့မျှော်မှန်းချက်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရေးလှေကြုံစည်းသူတွေကြောင့်ပျက်စီးခဲ့ရတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေတဲတွေနဲ့အခြေအနေရရက်ကိုပြောင်းလဲနိုင်ဖို့နိုင်ငံကိုဦးဆောင်နေတဲ့တာဝန်ရှိသူတွေကြားနိုင်ငံရေးအရစိတ်ဆက်ညှိနှိုင်းဖြေရှားရဲ့နည်းနဲ့ရဟန်းရှင်လူကျောင်းသားပြည်သူတွေပါဝင်ဆုံးဖြတ်ဖြေရှားရဲ့နည်းနဲ့သာဖြေရှင်းနိုင်လိမ့်မယ်လို့လည်းတန်ခါတော်တွေကမိန့်ကြားသွားကြပါရယ်ခင်ဗျာ
ကိုစောထက်ပါရှင်ဒီကနေ့ညနေပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုမတ်သိန်ကြီးထက်ကပြောပြပေးပါအောင်ရှင်
ဩဇာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေဖယ်ရှားပေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကဒီကနေ့အင်ကာနေ့မှာပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့တမ်ဘော်ကာကွယ်ရေးဦးစီးချုပ်ပါဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲဆိုနိုင်ရေးတောင်းဆိုထားတဲ့မြန်မာဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွဲ့ရဲ့အပိသက်အစဉ်ခံစာမှာအခုလိုဖော်ပြတာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်မပသင့်တော့ဘူးလို့စာမျက်နှာ400ကျော်ပါကုလသမဂ္ဂအစိုးရခန်းစားကဖော်ပြထားပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်းတင်သွင်းခံထားရသူ Brett Kavanaugh နဲ့လွန်ခဲ့တဲ့နှစ်30ကျော်ကသူ့အထက်တန်းကျောင်းသားဘဝမှာလိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့ဆွဆွဲထားတဲ့အမျိုးသမီးတို့ကိုလာမယ့်သတင်းပတ်ထည့်အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာကြားနာမှာဖြစ်ပါတယ်။လက်တလောဆွဆွဲချက်တွေနဲ့ပတ်သက်ပြီးအပြည့်အဝပွင့်လင်းမြင်သာမှုရှိရတဲ့အတွက်အများပြည်သူရှေ့မှောက်လာမဲ့တင်းတင်းလာနေကြားနာမဲ့အကြောင်းကော်မတီဥက္ကဋ္ဌကကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်တဲ့ဆိုတဲ့ဆွဆွဲမှုအပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်ဆက်တဲ့ဆက်ရွက်စရန်းတွေကိုလျှို့ဝှက်ကန့်သတ်ထားချက်ကိုပိတ်ဖြတ်ပေးဖို့အမေရိကန်သမ္မတထရန့်ကအမေရိကန်တရားရေးဌာနကိုအမိန့်ပေးထားပါတယ်ရှင်။
ဒီချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်ဒီကနေ့ည9နာရီကနေ10နာရီထိတင်ဆက်မဲ့ VOA အစီအစဉ်မှာအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများပါဆင်အောင်ပါ
This program has come to you from the Voice of America, Washington.
From Washington.